မင်္ဂလာခရစ်မတ်အချိန်ပါရှင်ခုချိန်ဟာဒီဇင်ဘာလကုန်ခါနေ့မို့မကြာခင်ဆို2029ခုနှစ်ကုန်ဆုံးတော့မှာပါအားလုံးသိကြတဲ့အတိုင်းကုန်လွန်ခဲ့တဲ့2020ခုနှစ်ဟာနှစ်တရာအတွင်းတစ်ခါပဲကြုံရတဲ့ကာယောဂါပေးဆိုခြင်းနဲ့ကြုံရတဲ့နှစ်ဖြစ်ပါတယ်လူတွေတစ်နှစ်တစ်နှစ်ထောင်ပေါင်းချီယောဂါပို့ကူးဆက်ပြီးတော့လူပေါင်းထောင်ချီတည်ဆုံးနေကြတာကြောင့်အထောက်အကူထိုင်လန့်စရာကောင်းတဲ့နေ့လည်းဖြစ်ပါတယ်ဒါပေမဲ့လည်းလူသားတွေရဲ့စွမ်းအားနဲ့ပဲအခုတော့ဒီကယောဂါပို့ကိုတိုက်ထုံနေတော့မယ့်အချိန်ရောက်နေပါပြီ။ဒီလိုဆင်းရဲစရာ၊ဝမ်းနည်းစရာအချိန်တွေကြာမှာချစ်ချင်းမေတ္တာနဲ့မျှော်လင့်ချက်တွေစောင့်ကြည့်ပေးတဲ့သတင်းလေးတွေလည်းကြိုကြားဆိုသလိုကြားခဲ့ရပါတယ်။2020နှစ်ဆမှာတော့ကိုရိုနာဗိုင်းရပ်စ်ပိုးကကမ္ဘာကိုတုံ့လုံစေတဲ့အနေအထားမရှိသေးတာကြောင့်လူတွေပျော်ပျော်ရွှင်ရွှင်ရှိခဲ့ကြတာပါ။2020နှစ်ဆမှာစပြီးတော့ကြားရတဲ့သတင်းကောင်းလေးကတော့ထိုင်းနိုင်ငံကပင်လယ်လေကလေးဂူရီရဲ့သတင်းပဲဖြစ်ပါတယ်။ထိုင်းနိုင်ငံမှာငါးဖမ်းပိုက်နဲ့ညှိပြီးတော့တောင်ပံတစ်ဖက်ပြတ်နေတဲ့ပင်လယ်လေကလေးဂူရီဟာ2020နှစ်အစမှာပဲရေရက်အတူကလေးနဲ့ရေပြန်ကူနိုင်ခဲ့ပါတယ်။သူ့ကိုသရိုက်ဆန်ထင်းရဲစခန်းမှာစောင့်ရှောက်ထားတာဖြစ်ပြီးဘယ်ဖက်ရေရက်ကငါးဖမ်းပိုက်မှာညှိပြီးတော့ပြတ်သွားတဲ့အတွက်အတော်လေးကြာအောင်မသွားနိုင်မလာနိုင်ဖြစ်ခဲ့ရပါ။ထိုင်းနိုင်ငံကပထမဆုံးဖန်တီးပေးလိုက်တဲ့အဲ့ဒီရေရက်တူကလေးနဲ့ဂူရီကလေးအလွယ်တကူရေပြန်ကူနိုင်ပြီလို့ရှာပါသရိုက်ဆန်တွေထင်းထင်းစောင့်ရှောက်ပေးနေတဲ့သရိုက်ဆန်ဆရာဝန်တွေကပြောပါတယ်။ထိုင်းနိုင်ငံဘာကောင်မျိုးကချူလာလောင်ကွန်းတက္ကသိုလ်သုတေသနပညာရှင်တွေနဲ့ထိုင်းတဘာဝပတ်ဝန်းကျင်ရေးရာတာဝန်ရှိသူတွေကငါးဖမ်းလုပ်ငန်းတွေကြောင့်မကြာခဏဒဏ်ရာရတဲ့လက်ကလေးတွေအတွက်ရေးရသူတွေဖန်နေဖို့ကြိုးစားနေကြတာလည်းဖြစ်ပါတယ်
။ Wow, this is love.
နိုင်ဂျီးရီးယားနိုင်ငံသားမိုက်ကယ်ဆန်ဂျီကတော့သူ့အတွက်ထူးလုပ်ပေးထားတဲ့လက်တုနဲ့2020ခုနှစ်ကိုစတင်ခဲ့ပါတယ်။ဒီလုံကရုပ်ရှင်တွေမှာအထူးပြုလုပ်ချက်တွေဖန်တီးပေးခဲ့တဲ့အသက်32နှစ်အရွယ်ဂျွန်အမ်မနန်ကမိုက်ကယ်ရဲ့အသားရောင်နဲ့ဆင်တူလက်တုတစ်ခုကိုဖန်တီးပေးခဲ့တာဖြစ်ပါတယ်။ခြေထုလက်တုဖန်တီးတာကိုတနန်းတက်တင်ထားတာမဟုတ်တဲ့ဂျွန်ကသူ့မိသားစုဝင်တယောက်မရော့ဆာဖြစ်ပြီးတော့ရိုးကျိုးသွားပြီးနောက်ပိုင်းဒီလုပ်ငန်းကိုစိတ်ဝင်စားလာတာဖြစ်ပါတယ်။အောင်မြင်တူးတက်လာတဲ့သူ့ရဲ့ Immortal Cosmetic Art ကုမ္ပဏီဝန်ဆောင်မှုတွေကနိုင်ဂျီးရီးယားနိုင်ငံကိုအာဖရိကရဲ့အကြီးဆုံးစီးပွားရေးနိုင်ငံတစ်ခုဖြစ်လာအောင်လို့ဒစိတပိုင်းအထောက်အကူပေးနေတာလည်းဖြစ်ပါတယ်။
ထာနဲ့ဘုံသံတွေညနေတဲ့စစ်တလဲမှာလဲချစ်စရာရည်တံကိုကြားရတယ်ဆိုရင်မအံ့ဩကြပါနဲ့
ဒီဘာဟုတ်မော
ချီရနိုင်ငံကဆာလဝါဆိုတဲ့အသက်3နှစ်အရွယ်မိန်းကလေးရဲ့ချစ်စရာရည်တံနားထောင်မိသူတွေမနေနိုင်ပဲလိုက်ရင်မိတဲ့ဗီဒီယိုတစ်ခုကဘာကျော်သွားခဲ့ပါတယ်စစ်ပွဲတင်နေတဲ့ဆီးရီးယားနိုင်ငံမှာစစ်ပွဲကြောင့်ဘုံသံတွေညံနေတဲ့အတွက်တမင်းငယ်လေးဆာလဝါမကြောက်အောင်ဖခင်ပြည်သူကဒါရီဟာလှပတဲ့မီရှူမီပန်းရဲ့ဖောက်တဲ့နဲ့သူရောကြောင့်ရီရတဲ့ကစားနေမျိုးကစားမယ်ဆိုပြီးအဖေဖြစ်တဲ့အဗ္ဒူလာမိုဟာမက်ကသင်ပေးထားတာပါနေ့စဉ်လေးကြောင်းဖူးစစ်ဆင်နေတဲ့အတွက်ကလေးတွေစိတ်ပိုင်းဆိုင်ရာထိခိုက်နေကြတာကြောင့်သူ့သမီးကလေးအဲ့ဒီလိုမဖြစ်အောင်ခုလိုရီမောတဲ့ကစားနေကိုတည်တွင်ခဲ့တာလို့မိုဟာမက်ကပြောပါတယ်အဲ့ဒီဗီဒီယိုအွန်လိုင်းမှာလူတွေအများကြီးကြည့်ကြလို့ကမ္ဘာကျော်သွားပြီးသိမကြခင်မှာပဲဆာဝါရိုမီတာစုကိုတူရကီအစိုးရကသူတို့နိုင်ငံမှာပြောင်းရွှေ့ခြေချဖို့ဖိတ်ကြားခဲ့ပါတယ
်။ရုရှားနိုင်ငံရှိပဲအီရစ်ကူမြို့မှာရင်းနှီးရဲကတားခံရတဲ့ကောင်းမောင်းလာသူအမျိုးသမီးတယောက်ရဲ့စိုးရင်စိတ်တွေဟာနောက်ဆုံးမှာတော့အပြုံးနေဖြစ်သွားရတယ်။ပုံမှန်လိုလိုစဉ်အတိုင်းမော်တော်ယာဉ်ဆိုင်ဆာလမ်တွေစစ်ဆေးပြီးတော့မှရင်းနှီးရဲကကောင်းမောင်းလာသူအမျိုးသမီးကိုအပြည့်ပြည့်ဆိုင်ရာအမျိုးသမီးများနေ့ကိုဂုဏ်ပြုရအနေနဲ့ပန်းတပွင့်လက်ဆောင်ပေးကြပါတယ်။1900ပြည့်လွန်နှစ်တွေမှာလုပ်ငန်းကူတွေအတွင်းအမျိုးသမီးတွေရဲ့အခွင့်အရေးနဲ့ပတ်သက်လို့မြောက်အမေရိကနဲ့ဥရောပတစ်လျှောက်တောင်းဆိုဆန္ဒပြပွဲတွေစတင်လာကနေပြီးတော့အပြည်ဆိုင်ရာအမျိုးသမီးများနေ့စတင်ပေါ်ပေါက်လာတာဖြစ်ပြီးတော့အဲ့ဒီဟာရုရှားနိုင်ငံမှာထင်ရှားတဲ့အားလိုက်ရတစ်ခုလည်းဖြစ်ပါတယ်
။ပိုလန်နိုင်ငံကနာမည်ကြီးအော်ပရာဆိုတော့ဂျိုဆက်အော်လန်စကီဟာစင်ဖိုနီပြသရုံမှာ breakdown ကကွက်တွေရုပ်တရက်ကပြခဲ့တာကြောင့်သူပရိသတ်တွေအံ့ဩနှင်းတက်ခဲ့ပါတယ်။16ရာစုနှစ်နောက်ပိုင်းမှာရေးဆက်ခဲ့တဲ့ Brock ရှေးသွာတေးတပုတ်ကို2019ခုနှစ်မှာတီးဆိုဖျော်ဖြေထားတဲ့သူ့ရဲ့ဗီဒီယိုတစ်ခုပြန်နံခရကစပြီးတော့လူသိများထင်ရှားလာတာပါ။ Olensky ရဲ့ Instagram လူမှုစာမျက်နှာကိုပုံမှန်ဝင်ကြည့်သူက6000ကျော်ပါတယ်။ Olensky ကလူမှုကွန်ရက်တွေကတစဉ်ကန်နဝင်တေးတခြင်းတွေကိုလူငယ်တွေစိတ်ဝင်စားလာအောင်ကြိုးစားနေပါတယ်လို့ပြောပါတယ်။
ကမ္ဘာတစ်ဝန်းကိုဗစ် -19 ကာယောဂါကူးစက်ပြန့်နှံ့နေတာကြောင့်နှစ်လသားအရွယ်သားလေးရှိတဲ့ဂျောင်ဂျန်ဂျန်ကသူ့သားလေးမကျန်းမာမှာဖြစ်မလာအောင်လို့ Baby Safety Pot လို့ခေါ်တဲ့သွားလေယာပွေ့ချီတည်သွားလို့ရတဲ့လေလုံးပိတ်တက်တာငယ်လေးတစ်ခုတည်ထွင်ခဲ့ပါတယ်။ဒီတက်တာလေးတဲ့ထည့်ပြီးတော့ကလေးကိုပြင်ခေါ်သွားလို့ရှိရင်ပူးကူးခံရမယ့်ဘေးကကင်းမယ်လို့လည်းဂျောင်ကပြောပါတယ်။ Death Training Online Game စီကအဲ့ဒီအကြံရခဲ့တာလို့လည်းပြောပါတယ်။လေလုံးပိတ်ထားတဲ့ Baby Safety Pot ကိုလေးတန်းစင်းနဲ့လည်းချိတ်ဆက်ထားတာပါ။ကလေးကိုပြင်ပလေးနဲ့ကြည့်တွေ့စရာမလိုဘဲနဲ့အပြင်ကနေလက်ထည့်ပြီးတော့ပုတ်တက်ချော့ပြလို့ရမယ်လက်အိတ်တက်တဲ့အပေါက်လေးတစ်ခုလည်းပါပါတယ်တက်တာလေးထဲမှာကာဗွန်ဒိုင်အောက်ဆိုက်တန်းငွေတိတ်တဲစဘလောက်ရှိလဲဆိုတာတိုင်းတာတဲ့ဆက်နဲ့လည်းချိတ်ဆက်ထားပါတယ် လေးဆစ်စွာတွေလေးပေးခြင်းအဖြစ်ဒီတက်တာလေးကိုကာယောဂတစ်ခုရဲ့ကြောင့်မဟုတ်ပဲနဲ့လူလူညဉ့်ညံ့တဲ့အခါမျိုးမှာလည်းအသုံးပြုနိုင်တယ်လို့ကျောင်းကပြောပါတယ
်။ခရီးယံဘာသာဝင်ရဲ့ Easter ဘာသာရေးပွဲတော်အချိန်မှာတော့ကိုဗစ်ကာယောဂကြောင့်ကန့်သတ်ချက်တွေချမှတ်ထားပေမဲ့ Greece နိုင်ငံမြောက်ပိုင်း Thessaloniki မြို့ကမုန်ဖုတ်ဆရာတူကကြီးနူးဆရာနေလန်းတမျိုးနဲ့ကျားမာရေးဝန်ထမ်းတွေကိုဂုဏ်ပြုနိုင်အောင်လုပ်ကိုင်ခဲ့ပါတယ်။မောင်ဆရာမာရီယိုစ်ပါပါဒိုပိုလို့စ်ကသူ့မောင်တိုက်ကနေချောကလက်နဲ့လှုပ်ထားတဲ့ရုံရုပ်ကလေးတွေကိုနှာခေါင်းစည်းလေးတွေနဲ့အကလေးတွေဆင်ပေးထားတာပါ။နောက်ပြီးတော့ကာကွယ်ဆေးနဲ့ကိုရိုနာဗိုင်းရပ်စ်ပိုးပုံစံတွေကတော့မုန်ဖုတ်ရွာမှာသုံးတဲ့အိုင်စင်တကြားတွေနဲ့အီစတာအားလိုက်ရဲ့အတွက်အထူးဖန်တီးခဲ့တာဖြစ်ပါတယ်
။အင်ဒိုနီးရှားနိုင်ငံအလဲပိုင်းဂျဘာကျွန်းပေါ်ကဒေသတစ်ခုမှာတော့ကိုဗစ် -19 ရောဂါထိန်းချုပ်တဲ့အနေနဲ့လူတွေအိမ်ပြန်မထွက်အောင်လို့ကြက်တင်းထစရာဒီလန်တမျိုးနဲ့လုပ်ကန်ခဲ့ပါတယ်။အင်ဒိုနီးရှားနဲ့မလေးရှားရှေးပုံမြင်လာပေါကီယွန်တစီတရဲလိုမျိုးမလွတ်မကျွတ်နိုင်တဲ့အဝိဖြူပတ်လူတွေအလောင်းပုံဖန်တီးပြီးတော့မျက်နှာကိုပေါင်းတာလိမ့်ထားတဲ့သူတွေကညာဘက်အပြင်ထွက်လာတဲ့သူတွေကို၆လန်းတာပါဆာကူဟာဂျူဒေသတွေကလူကြီး9000လောက်ရှိတဲ့ကပူရွာလေးကလူတွေအပြင်မထွက်ရအောင်လို့အဲ့လိုမျိုး၆လန်းခဲ့ကြတာဖြစ်ပါတယ်ဧပြီလဇန်ပိုင်းမှာစတင်ခဲ့တဲ့အဲ့ဒီလှုပ်ရှားမှုတွေလူမှုကွန်ရက်တွေကြောင့်လူသိများလာပြီးတော့လမ်းပေါ်ထွက်ပြီးတော့တရဲလာကြည့်တဲ့လူတွေပိုလို့တော့မှတိုးလာခဲ့ပါတယ်ဒါကြောင့်လည်းပဲအစီအစဉ်ပြောင်းပြီးတော့တပတ်တစ်ခါဒါမှမဟုတ်3-4ရက်တစ်ခါလောက်မှပဲရုပ်တရက်ထွက်ပြီးတော့6လန်းခဲ့တာတွေလုပ်ပါတယ်
။ COVID-19 ကာယောဂါကာလအတွင်းအလူငွေကောက်ခံပေးခဲ့တဲ့ Britain နိုင်ငံကအငြိမ်းစားပုံမူကြီးတော်မိုဟာဆွဲလုံးလိုက်ရဲ့တင်ကြတာတစ်ခုဖြစ်လာခဲ့ပါတယ်။နှစ်တရာပြည့်မွေးနေ့မှာဘိန်းတက်လမ်းလျှောက်တွန်းလဲအကူနဲ့သူ့အိမ်ရှိမြေကွက်လထဲမှာခေါရုံခေါပြန်လျှောက်ရင်း Britain ကျမ်းမာရေးဝန်ဆောင်မှု NHS အတွက်အလူငွေထည့်ဝင်ကြဖို့တိုက်တွန်းနှိုးဆော်ခဲ့ရကအမေရိကန်ဒေါ်လာတန်90အထိအလူငွေကောက်ခံနိုင်ခဲ့သူလည်းဖြစ်ပါတယ်။တူရဲဆန်ချိန်တင်ရမငွေကောက်ခံပေးနိုင်ခဲ့တဲ့သူလုပ်ရက်ကဂင်းနီကပဆန်ချိန်တင်သွားခဲ့တာပါစစ်မှုထမ်းဟောင်းပုံမူကြီးမိုးရဲ့အောင်မြင်မှုကိုကွန်ပျူတာအနေနဲ့ပရတင်ဘရင်မကြီးအလစ်ဘတ်ကလည်းဇူလိုင်လမှာအထူးအခမ်းအနားတစ်ရက်နဲ့သူရဲကောင်းပွဲပေးအပ်ချီးမြှင့်ခဲ့ပါတယ
်ဂရင်းနိုင်ငံအီသီယိုးပီးယားကဆူတီးရီးယားဆေးရုံအထူးကြက်မှတ်ကုသဆောင်မှာတက်ရောက်နေတဲ့ COVID-19 ရောဂါတဲ့တူစိတ်ပြေလက်ပြောက်ဖြစ်သွားအောင်လို့သူ့ရဲ့အသက်64နှစ်ပြည့်မွေးနေ့ကိုဆေးရုံကျန်းမာရေးဝန်ထမ်းတွေကကျင်းပပေးခဲ့ပါတယ်ဆေးဝန်ထမ်းတွေက Happy Birthday သူချင်းဆိုရင်လည်းဖျောင်းနိုင်ကြီးထွန်းထားတဲ့ကိမှုတစ်လုံးနဲ့မွေးလူပွဲလုပ်ပေးကြတာပါ။အီသီယိုးပီးယားကတူဖြစ်တဲ့အဲ့ဒီလူနာအရေးပေါ်ဌာနမှာ6ရက်တက်ခဲ့ရပါလိမ့်ရယ်။သူဆေးရုံတက်နေတဲ့စနေရမြောက်နေ့မှာဒီမွေးနေ့ကိုကျင်းပပေးကြတာဖြစ်ပါလေ
။ April 29ရက်နေ့မှာကျောင်းတဲ့ PP ချမ်းရကာကွန်သူများနဲ့ International Dance Day မှာတော့ကာယောဂါကြောင့်လူတွေခက်ခွာနေကြရပေမဲ့လည်းဖင်လန်နိုင်ငံပိုလိုကရစ်ရိုးရာအကအဖွဲ့ကဒီကိုဗစ်စီးကမ်းလည်းမဖောက်အောင်ထိန်းထားတဲ့နေနဲ့သူတို့ကခုံတာကိုဗီဒီယိုရိုက်ပြီးတော့ပါဝင်ဆင်နွှဲခဲ့ပါတယ်။ကာယောဂါကြောင့်ကန့်သတ်ချက်တွေချတာချိန်မှာအွန်လိုင်းဗီဒီယိုကနေအပတ်စဉ်တွေ့ဆုံပြီးတော့အကတိုက်ခဲရကနေ Polka in Quarantine ဆိုတဲ့အကပွဲလုပ်ဖို့အကြံရခဲ့တာပါ။အဲ့ဒီဗီဒီယိုထဲမှာတော့နိုင်ငံနေရာအနှံ့အပြားကနေရိုးရာကချီတဲ့28ယောက်တို့ပါဝင်ကခုံထားကြတာဖြစ်ပါတယ်။
အီတလီနိုင်ငံမှာတော့ကာယောဂါကန့်သတ်ချက်ကြောင့်အပတ်စဉ်တွေ့မိနေကြမိကလေးနဲ့နှစ်လကြာခွဲခွာခဲ့ရတဲ့အသက်90ဝန်းကျင်ဖူးဖွားရဖြစ်တဲ့ဒိုမီနီကိုဒီမာဆာနဲ့ဇနီးဖြစ်သူမာရီယန်နီတိုနီယိုကန်ဂျန်နီတို့မိကလေးဆစ်ဆီလီယာနဲ့ပြန်တွေ့ရတဲ့အချိန်မှာတိတ်ကိုဝမ်းသာခဲ့ကြပါတယ်။မိမလေးကအဖိုးနဲ့ဖွားကိုဝမ်းသာအားရပြီးဖက်ခဲ့ရတယ်။အီတလီနိုင်ငံတစ်ဖွားလုံးမှာချမှတ်ထားတဲ့ကာယောဂါကန့်သတ်ချက်တွေကိုဖြေလျှော့ပေးလိုက်တဲ့မိလာကြတော့မှအရင်ကတပတ်တခါတွေ့နေကြမိကလေးနဲ့ခုလိုမျိုးပြန်တွေ့ခွင့်ရခဲ့ကြတာလည်းဖြစ်ပါတယ
်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ကဘွဲ့ရအကြောင်းကိုအကြောင်းသားတွေကတော့ကာယောဂါကြောင့်သူတို့ဘွဲ့ရလို့အောင်ပွဲခံတာကိုအပြည့်စီမခံခဲ့ကြပါဘူး။အကြောင်းသူအကြောင်းသားတွေဘွဲ့လက်မှတ်တွေကိုကားနဲ့ဖြောင်းပေါင်းပြီးတော့လက်ခံရယူနေအောင်ကျောင်းဖက်ကအစီအစဉ်ခဲ့တာပါ။အကြောင်းသားတွေကလည်းဒိုနင်းဘွဲ့ကိုစုံနေတဲ့ခေါင်းဆောင်တွေဝတ်ပြီးတော့ပျော်ပျော်ရွှင်ရွှင်တက်ရောက်လက်ခံရယူခဲ့ပါတယ်။ဖွယ်လက်တော်တက်မိတဲ့သူတွေကလည်းဖြတ်သွားတဲ့ကားတွေကိုစိတ်သက်ကြွစေတဲ့ဆိုင်မုတ်တွေထောင်းမြင်ရင်အဘိကားတွေလည်းအော်ဟစ်ပြောကြခဲ့တာပါကယ်လီဖိုးနီးယား CSUSM တက္ကသိုလ်ကဥက္ကဋ္ဌအယ်လန်နော့ဖီလ်ကလည်းဒီလိုနည်းမျိုးအမှတ်တရဖြစ်တော့အောင်လို့လာပြီးတော့ဝိုင်းလုတ်ကိုင်းသူတွေကတယောက်နဲ့တယောက်ဆက်ပြီးအကော်ကနေပြီးတော့စစ်ချတဲ့အနေနဲ့ဘွယ်လက်မှတ်အချင်းမျိုးပွဲလုပ်ပေးခဲ့တာလို့ပြောပါတယ
်ကယ်ယောဂါကန့်သတ်ချက်ကိုလူတွေလိုက်နာအောင်လို့ရူမေးနီးယားနိုင်ငံသားတယောက်ကသူ့အကောင်းဆုံးလှုပ်တတ်တဲ့နည်းနဲ့ကြိုးပမ်းခဲ့ပါတယ်ဖနက်ချုပ်သမား Gregory Love ဟာဥရောပဖနက်ဆိုင်85ဥရှိဖနက်တစ်မျိုးကိုတီထွင်ချုပ်ခဲ့တာပါ။ဒီဖနက်စီထားတဲ့လူ2ယောက်မျက်နှာချင်းဆိုင်ရက်တဲ့ခါမှာတယောက်နဲ့တယောက်ငါးပေလောက်ချားနေမှာဖြစ်ပါတယ်။ရုပ်ရှင်သရုပ်ဆောင်တွေအတွက်ချုပ်ပြရတဲ့ဖနက်ပုံစံတစ်မျိုးကိုအခြေခံပြီးတော့ဖန်တီးထားတဲ့သူ့ရဲ့ဥရှိဖနက်မှာယူသူ9ဦးထက်မနည်းရှိတယ်လို့ Love ကမိလာတွေမှာပြောပါတယ်။ဖနက်တရံအတွက်3ပေပတ်လည်ပေချက်တစ်ခုလိုအပ်ပြီးတော့2ယောက်လောက်ချုပ်လို့ရတာဖြစ်ပါတယ်။
ပြည်နိုင်ငံကအငြိမ်းစားပုံမကြီးထွန်မိုးရဲ့အောင်မြင်မှုကိုအားကြားပြီးတော့ပြည်နိုင်ငံသားနောက်တယောက်ကလည်းသူ့အသက်ကယ်တင်ခဲ့တဲ့အချိန်အတွက်ရောင်းမငွေရှာပေးဖို့ကြိုးပမ်းခဲ့ပါတယ်။အသက်၅နှစ်အရွယ်တော်နီဟွန်ဂယ်က2020ခုနှစ်ထဲမှာရခဲ့တဲ့သူ့ရဲ့ခြေထုကလေးနဲ့6မိုင်ကျော်လမ်းလျှောက်ရင်းနဲ့အီဗာလီနာလန်ဒန်ကလေးအချိန်အတွက်ဒေါ်လာ1.24တန်ကောက်ခံပေးနိုင်ခဲ့ပါတယ်။သူငငယ်တုန်းကမိဘရင်တွေရဲ့မတည်ယုံသမဲနှိမ့်ဆက်မှုကြောင့်သူ့ရဲ့ခြေနှောင်းစလုံးဖြတ်ခဲ့တာပါ။သူ့ရဲ့ခြေထုကလေးတွေကတော့ဖေဗူလာကမှရခဲ့တာလို့မွေးစားအမေပေါ်လာဟတ်ဂယ်ကပြောပါတယ်။ရံပုံငွေရှာတဲ့အနေနဲ့အဲ့ဒီလိုလမ်းလျှောက်ရတော့ကိုတိုနီကသဘောကျနေခဲ့တာပါ။သူ့ရည်မှန်းချက်အတိုင်းဂျွန်လာထဲမှာ6မှန်ကျော်လမ်းလျှောက်နိုင်ခဲ့တဲ့အတွက်တိုနီလည်းကျင်နာအားရနေပါတယ်။ဆေးရုံအတွက်ရံပုံငွေစတာလင်ပေါင်500လောက်ရှာဖို့ကနဦးရည်မှန်းခဲ့ပေမဲ့လည်းမျှော်မှန်းထားတာထက်ကျော်လွန်ခဲ့တာလည်းဖြစ်ပါတယ်။
ရရှိနိုင်ငံကအသက်16နှစ်အရွယ်ဘောလုံးသမားတယောက်သွေးပူလေးချိန်ကလုံနေလို့မူကျိုးပစ်ခံရပြီးတော့ဆေးရုံအမြန်ပို့လိုက်ရပေမဲ့အသက်ရှင်မယ်လို့မထင်ခဲ့ကြပါဘူး။ Ivan Zabrowski ဟာမော်စကိုမြို့ဆောင်က FC Nyamia Kruja အသင်းနဲ့ဇူလိုင်လအတွင်းလေးချိန်နေချိန်မှာမူကျိုးပစ်ခံရတာပါ။သတင်းသုံးပတ်ကြာမှာတော့လေးဝင်းနဲ့ပကုန်းတဝိုက်မှာမိလောင်ရအနေနဲ့ Ivan တယောက်ဘောလုံးကွင်းထဲကိုပြန်ရောက်လာပါတယ်။အသင်းဝင်တွေကိုပကြခရဆူလို့ကူညီကယ်တင်တတ်တဲ့ Ivan တယောက်ဒါလို့ပြန်ပြီးတော့နယ်လန်ထူလာချိန်မှာတက္ကသိုလ်အကြီးအကဲအဖွဲ့ဝင်ဖြစ်တဲ့ဘောလုံးတင်းကလည်းစာချုပ်ချုပ်ဆိုခဲ့ပါတယ
်။ကာယောက်ကကနတ်ချက်တွေတင်းကျပ်ပြီးတော့လူတွေတီးခြားခွဲထားတဲ့အစီအစဉ်တွေကြောင့်ပိုကူးဆက်မှုတိတ်မရှိခဲ့တဲ့ဗီယက်နမ်နိုင်ငံမှာပရိတိန်လေယာဉ်မှုတယောက်ကိုပဲကြောင့်အကြီးကျယ်နာမကျန်ဖြစ်ခဲ့ပါတယ်။အစိုးရပိုင်းဗီယက်နမ်လေကြောင်းလိုင်းလေယာဉ်မှုဖြစ်တဲ့စတီဖန်ကင်မရွန်တယောက်အလုပ်ဝင်ပြီး၃ရက်အကြာမလာထက်မှဆေးရုံတင်လိုက်ရတဲ့အချိန်မှာတော့ကိုဗစ်ကြောင့်အခြေအနေဆိုးလို့နဲ့လူနာအခြေလူသိအများကြီးတာပါ။လာနေချီဆေးရုံတက်ပြီးချိန်မှာတော့အသက်43နှစ်အရွယ်ကင်မရွန်တယောက်ဇူလိုင်လမှာဆေးရုံကဆင်းပြီးပရတင်ကိုပြန်သွားနိုင်ခဲ့ပါတယ်။ကင်မရွန်ရဲ့နာမကျန်းမှုနဲ့သူ့အသက်ကဲဖို့ဆေးဝန်ရဲ့ကြိုးပမ်းချက်တွေကိုအကျယ်တဝင့်ဖော်ပြတဲ့သတင်းတွေဟာဗီယက်နမ်နိုင်ငံမှာကာယောဂါတိုက်ဖျက်ရေးကိုအောင်မြင်စွာတိုက်ဖျက်ခဲ့တဲ့လက္ခဏာတရားလည်းဖြစ်လာခဲ့တာဖြစ်ပါတယ
်။2020ခုနှစ်ကလူများစုအတွက်ထူးခြားတဲ့နှစ်တစ်နှစ်ဖြစ်ခဲ့တယ်လို့ပဲအီတလီနိုင်ငံကအသက်96နှစ်အရွယ်ငင်းစားဂျူဆက်ပေပက်တနိုကလည်းအသက်အကြီးဆုံးဘွဲ့ရချောင်းသားတူဖြစ်လာပါတယ်။ဆစ်စလီမျိုးကနွမ်းပါတဲ့မိသားစုတစ်ခုကနေ1923ခုနှစ်မှာမွေးဖွားခဲ့တဲ့ပက်တနိုဟာစာဖတ်ရတာဝါသနာပါပေမဲ့ငွေရုံးကတက္ကသိုလ်တက်ဖို့မတတ်နိုင်ခဲ့ပါဘူး။အသက်90ဝန်းကျင်ရောက်တော့မှပါလမိုတက္ကသိုလ်ကနေသမိုင်းနဲ့စိတ်ပညာဘာသာရေးဘွဲ့ယူနိုင်ခဲ့တာဖြစ်ပါတယ်။အခုချိန်မှာဘွဲ့မရရင်ဘရောမှရတော့မှမဟုတ်ဘူးလို့လည်းသူကပြောပါတယ်။၃နှစ်ကြာအပြင်းထန်လေးလာသင်ယူပြီးတော့ဒီကမ္ဘာလုံးကပ်ရောဂါနဲ့ရင်ဆိုင်နေရတဲ့အချိန်ရောက်တော့မှအီတလီနိုင်ငံအတွင်းအသက်အကြီးဆုံးလူဖြစ်တဲ့ဘွဲတစ်ခုကိုစခုရောက်ရတာပါသူ့ရဲ့အတန်းပေါ်ရီတဲ့အသက်80ကျော်ကြီးပြီမဲ့လေအတန်းထဲမှာအမြင့်ဆုံးအမှတ်ရပြီးတော့ဂုံတူးတွေနဲ့အောင်မြင်ခဲ့တာလည်းဖြစ်ပါတယ
်ဒါကတော့2020ခုနှစ်အတွင်းဖြစ်ပျက်ခဲ့တဲ့ဝမ်သာကြီးနူးစရာသတင်းတချို့ပါနောက်ထပ်သတင်းကောင်းလေးတွေကိုလည်းကိုသားညုံနဲ့ကျွန်မအနောက်တို့ကဆက်ပြီးတင်ဆက်အောင်မှာမို့စောင့်မျှော်အားပေးကြပါအောင်ရှင်